Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 2532.50 နဲ့ line meter 190တို့ကနေနားဆင်နိုင်သလို VO Facebook စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်သမ္မတကတစ္ဆာခံခိုင်းခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွှတ်တော်မှစတင်ကြားနာနေပါပြီဗြိတိန်နိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့စပါတယ်ပြည်ချခဲ့ရတဲ့တက်မတော်လေးရမလိုက်ပါသွားသူတွေတဲက32ဦးတို့ရဲ့ရုပ်အလောင်းတွေကိုတော့ဒီကနေ့ရှာဖွေတွေ့ရှိပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းသတင်းလွှာတွေဆက်သွယ်မင်းအခုညပိုင်းသတင်းလွှာတွေဆက်သွယ်မင်းမြန်ချက်တွေထဲမှာတော့ဒေါက်တာဆန်းစုကြည်ရဲ့ကနေဒါခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးကြတာမှာ
I look very much forward to talking about the development cooperation, the growing economic ties, the opportunities
စီဝါဆက်ဆံရေးတိုးမြှင့်သွားမယ်လို့ကနေဒါဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်ဇလ9ရက်နေ့ကပြတ်ကျခဲ့တဲ့တက်မတော်ပို့ဆောင်ရေးလေယာဉ်နဲ့လိုက်ပါသွားသူခီးသည်တွေကိုရှာဖွေနေတဲ့နောက်ဆုံးရအခြေအနေမြမတက်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားကစီးရေးတင်းမာမှုကြောင့်ဖားကန်တနိုင်စတဲ့မြို့ဝင်းကျင်တွေမှာညဘက်မော်တော်ယာဉ်သွားလာခဲ့ပိတ်ပင်ထားတာထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းလုပ်သမား200ကျော်အလုပ်လုပ်ခွင့်တက်တန်းထပ်မတိုးနိုင်တာနဲ့လုပ်ခွင့်ရနေမျိုးကိုကျော်လွန်အလုပ်လုပ်တာတွေကြောင့်ဖမ်းဆီးခံရတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုအရေးဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတစ်ဆာခံဖို့ဘလို့မျှော်လင့်ခဲ့တယ်လဲ။နောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားပတ်သက်ဆွံ့နှမှုစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့တောင်းဆိုခဲ့တဲ့ဆိုရာတွေနဲ့ပတ်သက်လို့ယာရူကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအထက်လွှတ်တော်မှစတင်ကြားနာနေပါပြီ။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိအခိုကင်းတယ်လို့ FBI ရဲ့ညွှန်ကြားရေးမှူးဟောင်း Comey ကထွက်ဆိုပါတယ်။သမ္မတထရန့်အစိုးရဟာသူ့အပေါ်မှာရော FBI အပေါ်မှာပါမယိုးသားခဲ့ဘူးလို့လဲ FBI ရဲ့အကြီးအကဲဟောင်းကိုမီကထွက်ဆိုပါတယ်ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ပြီးတော့မှွေနှောက်ခဲ့တယ်ဆိုတဲ့အပေါ်မှာလဲသူ့အနေနဲ့တန်တရာမရှိဘူးလို့ညွှန်ကြားမှုဟောင်းကထွက်ဆိုပါတယ်ပြီးခဲ့တဲ့လကသမ္မတထရန့်က FBI ညွှန်ကြားမှုဟောင်းကိုမီကိုယာရုကထုတ်လိုက်တာပါယာရုကဖေရှားမခံရခင်သမ္မတနဲ့ FBI အကြီးအကဲ James Comey တို့မျက်နှာချင်းဆိုင်3ချိန်နောက်တယ်လီဖုန်းဆက်သွယ်ပြောဆိုမှု6ချိန်ရှိခဲ့ပြီးဒီဆွေးနွေးမှု9ချိန်အတွင်သမ္မတနဲ့ဆွေးနွေးခဲ့တာတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာ FBI ရဲ့အကြီးအကဲဟောင်းကပထမဆုံးအကြိမ်ဖြစ်တဲ့လူသိရှင်ကြားထွက်ဆိုနေတာလည်းဖြစ်ပါတယ်ရှင
်ဗြိတိန်နိုင်ငံမှာအစိုးရတည်ရွေးချယ်ဖို့ဒီကနေ့ထွေထွေရွေးကောက်ပွဲတွေကိုကျင်းပနေပါတယ်မနက်9နာရီကနေ10နာရီည10နာရီထိမပေးချိန်အတွင်းမှာအောက်လွှတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ကြမှာဖြစ်ပြီးတော့အစိုးရဖွဲ့နိုင်မှုအတွက်ပါတီတရရက်က326နေရာအနိုင်ရဖို့လိုအပ်ပါတယ်တော့ကြနေမနေ့ပိုင်းမှာတော့ဒီရွေးကောက်ပွဲရလဒ်တွေကိုသိရမှာဖြစ်ပါတယ်။လွန်ခဲ့တဲ့ဧပြီလကကျင်းပခဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဝန်ကြီးချုပ်မေကတိုက်တွန်းချိန်မှာတော့လွှတ်တော်အမတ်နေရအနည်းငယ်သာပိုရထားတဲ့သူ့ရဲ့ Conservative Party ဟာလူမှုသဘောထားကောက်ခံမှုစစ်တမ်းတွေမှာထိတ်ဆုံးကပြေးနေပေမဲ့လည်းလာအနည်းငယ်တွင်မှထောက်ခံမှုအင်အားတဖြည်းဖြည်းချဆင်းလာခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့အင်္ဂါနေ့ကသဘောထားစစ်တမ်းကောက်ခံမှုမှာတော့အဓိကအတိုက်ခံ Labour Party ထက်တော့သာနေပါသေးတယ်ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ဖို့လူမှုဆန္ဒခံယူပွဲမှာဆုံးဖြတ်ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နှုတ်ထွက်ခဲ့ရပြီးတော့ထရီဇာမေးဝန်ကြီးချုပ်ဖြစ်လာခဲ့တာပါသူကဝန်ကြီးချုပ်ကင်မရွန်လက်ထက်ကထက်လွှတ်တော်တွင်အမတ်နေရာအတော်များများရရှိဖို့ကြိုးစားနေတာပါ Conservative Party ဝန်ကြီးချုပ်ထရီဇာမေးနဲ့တိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn တို့ဟာမဲဆွယ်စည်းရုံးနဲ့နောက်ဆုံးရက်မှာလည်းအကြိတ်နဲ့ပြောဆိုစည်းရုံးခဲ့ကြပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဓာတ်ညီမျှမှုရှိတဲ့လူ့ဖွဲ့စည်းတည်ဆောက်ဖို့နဲ့မကြသေးခင်က Manchester နဲ့ London မှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မျိုးတွေထပ်မံမဖြစ်ပွားဖို့အကြမ်းဖက်မှုနေနေရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတဲ့အစီအစဉ်တွေကိုလူတို့ကိုချပြပြီးတော့သူတို့စည်းရုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အီရန်လွှတ်တော်နောက်ခွဲလွန်သူခေါင်းဆောင်ဟာအယာထိုလာခိုမီနီရဲ့ဂူဘိမန်တို့မှတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေထဲက၅ဦးကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းခဲ့တဲ့အီရန်နိုင်ငံသားတွေဖြစ်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကဒီကနေ့ကြေညာပရင်းနေ့မှာပြောပါတယ်ဒီအမျိုးသားတွေကအီရန်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့တို့မှ IS အဖွဲ့ဘက်ကပါဝင်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လကအီရန်နိုင်ငံကိုပြန်လာကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ်တေဆုံးသူအရေအတွက်ကလည်းတိုးလာပြီးအ ਨੇ ဆုံး 18 ဦးသေဆုံး40ဒဏ်ရာရထားတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဆက်တနတ်တွေနဲ့တိုက်ခိုက်အသေးခံဘုံခွက်သမား2ဦးတို့ရဲ့ဖောက်ခွဲတိုက်ခိုက်မှုတွေတပြိုင်တည်းနီးပါးတိုက်ခိုက်ခဲ့တာဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကချက်ချင်းဆိုသလိုပြောဆိုခဲ့တာပါအကြမ်းဖက်ဝါဒီအဖွဲ့ရဲ့ ECMAT သတင်းဌာနကလည်း24စက္ကန့်ကြာတိုက်ခိုက်မှုဗီဒီယိုကိုတင်ခဲ့ပါတယ်ဗီဒီယိုထဲမှာတော့အီရန်လွှတ်တော်အစအောင်ဝင်းအတွင်းသွေးစွန်းနေတဲ့တေဆုံးသူတဦးကိုပြသခဲ့ပြီးနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်မယ်လို့လည်းချိန်ချထားပါတယ်ရှင
်အီရန်နိုင်ငံနောက်ပိုင်းမိုဆိုးမြို့ကနေထွက်ပြေးဖို့ကြိုးစားတဲ့အရသား131ယောက်ထပ်မင်းကို IS သွေးကြွတွေကတပ်ပစ်ခဲ့တယ်ဆိုတာကိုဖော်ပြနေတဲ့ခိုင်လုံတဲ့သတင်းပေးပို့ချက်တွေရရှိထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရုံးကဒီကနေ့မှပြောလိုက်ပါတယ်အဲ့ဒီဖြစ်ရဟာမေလ26ရက်နေ့ကနေဂျွန်လာ3ရက်နေ့အတွင်းအယ်ရှိဖာအရက်မှာဖြစ်ခဲ့တာဖြစ်ပြီးတော့ IS တွေထိန်းချုပ်ထားတဲ့နေရာကနေအီရတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာကိုသွားဖို့လုပ်တဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒါပြင်မိုးဆိုးမြို့နောက်ဖက်ဇန်ဂျီလီအရက်မှာလူ50ကနေ80ကျော်တိဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာနောက်ထပ်အရက်သားထိခိုက်သေးဆုံးမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့မိုးဆိုးမြို့အရှိတ်ချမ်းကိုအီရတ်တပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီလကစပြီးတော့မိုးဆိုးမြို့နောက်ဘက်ချမ်းကိုဆက်ပြီးသိမ်းနိုင်ဖို့အတွက်တိုက်ပွဲတွေဆက်ဖြစ်နေတာဖြစ်ပါတယ်။မိုးဆိုးမြို့တစ်ခုလုံးကိုပြန်သိမ်းပိုက်နိုင်မယ်ဆိုရင်တော့2024ခုနှစ်ကစပြီးတော့မိုးဆိုးအပါဝင်အီရတ်နိုင်ငံနောက်ဘက်ချမ်းနေရာတော်များများကိုသိမ်းယူခဲ့တဲ့စစ်သွေးကြောအဖွဲ့တွေကိုတိုက်ထုတ်တဲ့နေရာမှာအဓိကကြတဲ့အောင်ပွဲတစ်ရပ်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုမြန်မာပိုင်းစီစဉ်ရဲ့ကြာတာပတင်းညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြောက်ကိုရီးယားအစိုးရကဒီကနေ့ကြာတာပတင်းညအစောပိုင်းမှာတင်းမောဖြက်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်စမ်းသပ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီစမ်းသပ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ရန်စတဲ့လုပ်ရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အမျိုးသားလုံခြုံရေးပြည်သူတွေဘေးကင်းရေးအတွက်ဆက်ဆက်ညှိနှိုင်းရေးကိုဘယ်နည်းနဲ့မှလက်လွတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေဆက်ဆက်ဆွေးနွေးမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြည့်အဝကင်းစင်သွားရေးအစိုးရအနေနဲ့ခိုင်ခိုင်မာမာဆောင်ရွက်မယ်လို့သမ္မတမွန်ဂျေအင်ကပြောပါတယ်။မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းရိုးတန်းမြို့ဝန်ဆောင်ကနေဒီကနေ့ကြာတာပတင်းနေ့မနက်ပိုင်းမှာဒုံးကျည်တွေဆန့်တက်ခဲ့တာမှာကီလိုမီတာ200လောက်အထိအဝေးကိုရောက်ရှိခဲ့ပြီးဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူရဲဆေးဦးစီးချုပ်များအဖွဲ့ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ကမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတဲ့ဒုံးကျည်ဆန့်တက်မှုကတော့တလတာကာလအတွင်း၄ချိန်မြောက်ဆန့်တက်မှုလည်းဖြစ်ပါတယ်ရှင်။
ပြကြခဲ့တဲ့မြန်မာတပ်မတော်လေမာလိုက်ပါသွားသူတွေကလူ32ဦးရဲ့ရုပ်အလောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိထားပါတယ်။ကလေးငယ်10ဦးအမျိုးသမီး21ဦးနဲ့အမျိုးသား2ဦးတို့ရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားတာဖြစ်ပါတယ်။ပြကြခဲ့ရတဲ့အကြောင်းရင်းကိုမသိရသေးပါဘူး။ပြကြခဲ့တဲ့တပ်မတော်လေမာတော့တပ်မတော်အရာရှိစစ်တီနဲ့မိသားစုဝင်တွေလေယမှုဒန်းစုစုပေါင်း122ဦးလိုက်ပါသွားတာဖြစ်ပါတယ်။ဒီဆုံးသူတွေရဲ့ရုပ်အလောင်းတွေပြကြလေရင်ရဲ့အစိတ်ပိုင်းတချို့နဲ့အတူပစ္စည်းတချို့ကိုလောင်းလုံးမျိုးရဲ့အနောက်တောင်ဘက်မိုင်22မိုင်အကွာကြောင်းနီမော်ကြီးရွာရဲ့နောက်ပတ်14မိုင်အကွာပင်လယ်ပြင်ကနေရှာဖွေတွေ့ရှိထားတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒေသခံ954အနည်းဆုံး18စီးနဲ့ဒေသခံဒီနောက်ရေတပ်သင်္ဘောတွေနဲ့လေတပ်လေယာဉ်တွေရဟတ်ယာဉ်တွေကရှာဖွေကယ်ဆယ်ရေးတွေကိုဆက်လုပ်နေပါတယ်တပ်မတော်တေယူပို့ဆောင်ရေးလေယာဉ်ပျောက်ဆုံးခဲ့တဲ့အတွက်လိုက်ပါသွားသူများလေအမှုတန်းတွေနဲ့မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပါတယ်တပ်မတော်လေယာဉ်ပြတ်ကျခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်စိတ်မကောင်းဖြစ်ရပါကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းမနေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ခင်ဗျာ
ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တက်မတော်ကတရားစွဲဆိုထားတဲ့ The Voice သတင်းစာ Editor ချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှာကိုကိုမောင်တို့ကိုအာမခံပေးဖို့လျှောက်ထားချက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်ဦးကျော်မင်းဆွေနဲ့ဗီတိရှာကိုကိုမောင်တို့ကိုအာမခံပေးလိုက်တဲ့အတွက်ရဲလုပ်ငန်းတွေပြက်ပြားသွားစရာအကြောင်းမရှိတာကြောင့် မစီလျော်တဲ့အကြောင်းပြချက်တွေနဲ့ဆက်ပြီးချုံနောက်ထားတာဟာဆိုရင်ဥပဒေနဲ့မညီဘူးလို့လည်းသူတို့ရဲ့ရှေ့နေဥက္ကင်မောင်မြင့်ကပြောပါတယ်။ဒါကြောင့်သက်ဆိုင်ရာအဖွဲ့အစည်းတွေကိုဆက်ပြီးတင်းပြသွားမယ်လို့လည်းပြောဆိုပါတယ်။ပြည်ထောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုအခြေခံပြီးကြည်ထောင်စုတစ္ဆာဆိုတဲ့ခေါင်းစဉ်နဲ့တယောစာရေးသားဖော်ပြခဲ့တဲ့အတွေ့ဥကြုံမင်းဆွေနဲ့ဗြိတိရှားကိုကိုမောင်တို့ကိုတက်မတော်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်တိုက်ကြားထားတာပါဇွန်လ2ရက်နေ့မှာတော့သူတို့နှစ်ဦးကိုဗဟန်းရဲတပ်ဖွဲ့ကဖမ်းဆီးပြီးရဲစခန်းမှာပဲချုပ်ထားတာပါဒီကနေ့ညနေပိုင်းမှာတော့ရဲစခန်းအချုပ်ခန်းကနေအင်းစိန်ထောင်ကိုပို့လိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်တရားရုံးချိန်ကိုတော့ဇွန်လ16ရက်နေ့မှာတက်မှတ်ထားပါတယ်ဒီလိုတရားစွဲဆိုတဲ့ကိစ္စပေါ်သတင်းမီဒီယာသမားတွေကကန့်ကွက်ရှုတ်ချကြပြီးသတင်းလွတ်လပ်ခွင့်ရှိရမည် Freedom of Press စာသားတွေရေးသားထားတဲ့လက်ပတ်အဖြူတွေကိုပတ် We Stand With The Voice စာသားရေးသားတဲ့ထီးတွေကိုစောင့်ပြီးဒီကနေ့တရားရုံးထုတ်တာမှာသတင်းလာယူကြတာကိုတွေ့ရပါတယ်ရှင်
ဝါရှင်တန်ခြေစိုက်နိုင်ငံကဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအထောက်ပံ့အဖွဲ့ NLD ကနဲ့ဆင်ဒီမိုကရေစီရေးလှုပ်ရှားသူတွေကိုစုချီးမြှောက်မှာဒီနေ့မှာတော့ကမ္ဘာတစ်ဝန်းအဂလိလိုက်စားမှုတိုက်ဖျက်ရေးဦးဆောင်ဂျိုးပန်းသူတွေကိုအဓိကထားကုန်ပြလိုက်ပါတယ်အကျင့်ပြချစားမှုကနိုင်ငံပေါင်းများစွာကအစိုးရရဲ့ဘက်မှလူထုကအယုံကြည်ကင်းမဲ့စေသလိုသက်ဆိုင်ရာတိုင်းပြည်တွေသာမကဒေသတွင်းနိုင်ငံတကာအတိုင်းဝိုင်းမှာပါတည်ငြိမ်မှုကိုထိခိုက်အောင်ချိန်ချောင်းနေတာကြောင့်အဂလိလိုက်စားမှုတိုက်ဖျက်ရေးစွမ်းစမ်းတမန်ဂျိုးပန်းသူတွေကိုစုချီးမြှုပ်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ NLD ကပြောပါတယ်ဒီနေ့အတွက်စုရှင်တွေဖြစ်နေတော့ကိုလိုနိုင်ငံကစိန်လုပ်ငန်းတွေမှာအစိုးရရဲ့အကျင့်ပြချဆမှုတွေကိုဖော်ထုတ်ခဲ့တဲ့သတင်းတော့ Rafael Mori မလေးရှားနိုင်ငံကအဂလိလိုက်စားမှုတိုက်ဖျက်ရေးနဲ့လူခွင့်လှုပ်ရှားသူ Cynthia Gabriel အကျင့်ပြချဆမှုနဲ့ပတ်သက်လို့ရုပ်သံအစီအစဉ်တွေတင်ဆက်ခဲ့တဲ့ Ukraine နိုင်ငံကသတင်းတော့ Dennis Bihus နဲ့ Guatemala နိုင်ငံကအယူခံတရားရုံးတရားသူကြီးဟောင်းဥပဒေပညာရှင် Claudia Escobar နဲ့ Afghanistan နိုင်ငံကအကျင့်ပြချဆမှုတိုက်ဖျက်ရေးလှုပ်ရှားသူ Khalid Basar တို့ကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။ဇွန်လ9ရက်နေ့မွန်လွယ်ပိုင်းကပြတ်ကျသွားခဲ့တဲ့တပ်မတော်ပို့ဆောင်ရေး Y8 လေယာဉ်ပေါ်ပါခီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်ဆက်လုပ်နေပါတယ်။ဘယ်နေရာမှာလေယာဉ်ပြတ်ကျသွားတယ်ဆိုတာကိုအတိအကျမသိရသေးတဲ့အတွက်လည်းလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုမသိနိုင်သေးဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတူက VOE ကိုပြောပါတယ်။အခြေအနေအပြည့်အစုံနောက်ဆုံးသိထားရသမျှကို VOE မြန်မာပိုင်းသတင်းတောက်မှတ်မြစ်မြစ်ခိုင်ကတင်ပြပေးပါမယ်ရှင်
။ဗိုလ်တဟူးနေ့မွန်လွယ်ပိုင်းမှာပြတ်ကျသွားတဲ့တပ်မတော်ပို့ဆောင်ရေး Y8 လေယာဉ်ပေါ်ပါပျောက်ဆုံးခီးသည်တွေကိုရှာဖွေနေတာမှာအခုချိန်ထိပြန်တွေ့ထားသမျှနဲ့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့အခြေအနေကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးကြီးမြတ်မင်ဦးက VOE ကိုအခုလိုပြောပါတယ်
။နောက်ဆောင်လည်းလုပ်နေပါတယ်ခင်ဗျာ။ကျွန်တော်တို့ကပြင်နေတယ်ဆိုတော့အားလုံးကိုကြည့်ကြည့်ပြီးတော့မှကြမ်းအောင်လာပို့နေတယ်။အခုတော့စပြီးတော့ကြမ်းအောင်ကတ်နေတယ်။အလောင်းနေရာနေ။ကျွန်တော်တို့ကဒီဟိုနေ့ပိုင်းဟိုစုံနိုင်ပိုင်းနဲ့ရှာပါလေ။ရှာပြီးတော့မှပဲပြင်ဆင်ပါပါ။အခုတော့ဒီတော့ဘလို့မှကျွန်တော်ပြောလို့မရတယ်။လေရင်ကဘယ်နဲ့မှကြားတယ်တော့ကျွန်တော်မသိသေးပါဘူး
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မတော်စစ်ရေးရင်တွေ၊လေရင်တွေနဲ့အတူဒေသခံ၅ဖက်ဆက်လီတွေကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေကြတာပါ။ဒါနဲ့ပတ်သက်လို့ဒဝေနာရေးကူညီမှုအသင်းကဦးဟုတ်ရှိကအခုလိုပြောပြပါတယ်
။တက်မတော်စစ်ရေးရင်နဲ့ဒေသခံဝလက်ဝနားတွေပါတော့ပါ။ဟိုငါးလေတွေပေါ့နော်။ငါးလေတို့ကန်ဒီကာဝင်းလေတို့အဲ့ဒီလေတွေနဲ့အဲ့ဒီတက်မတော်ရေးရင်တွေနဲ့ပေါ့။ဝိုင်းရပတ်စစ်ဆိုင်ချနေကြတာပါ။အဲ့ဘာဒီဒီကူတာတဲ့ကလို့လူတွေလည်းပါနေကြတယ်မှာအခုဟိုစမ်းလန်းကတ်ချင်းမှာပဲရှိတယ်မှာအဲ့ဒါတော့ဟောပါလေသူတို့ယူတော့ထားတဲ့အလောင်းတွေကိုစမ်းချင်းမှာပဲထားလာနေတယ်မှာအဲ့ဒီကျွန်တော်အဲ့ဖြစ်တဲ့နေရာနေပေါ့အဲ့စမ်းလန်းကတ်ချင်းလည်းလာတာဟုတ်ကဲ့ကျွန်တော်မြေခေါအော်ဝင်မယ်မြေခေါအော်နိုင်ကြီးလုံးဝင်လို့မရဘူးအဲ့စမ်းလန်းကတ်ချင်းပြန်လာတာနိုင်ကြီးမိုးလည်းအားရွာနေတော့လေ
တက်မတော်ပို့ဆောင်ရေး Y8 အမျိုးအစားလင်းရင်အမှတ် 5820 ဟာဇွန်လ9ရက်နေ့မှာဘိန်းမျိုးကနေရန်ကုန်ကိုအသွားဆက်သွယ်မှုပြတ်တောက်ပြီးပြတ်ကျခဲ့တာဖြစ်ပြီးဒီလီရင်ပေါ်မှာလေရင်အမှုတန်း14ဦးအပါအဝင်တက်မတော်အရာရှိ6ဦးစစ်သည်29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာလည်းဖြစ်ပါတယ်ပြတ်ကျသွားတဲ့တက်မတော်လေရင်ရဲ့အစိတ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတော့ကျောက်နီမော်ကြီးရွာရဲ့အနောက်ဘက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာမှာစတင်ရှာဖွေတွေ့ရှိခဲ့တာပါလုံးလုံးစေအထိစေယူရရှိထားတဲ့ရုပ်အလောင်းတွေကိုတည်ယူလာတဲ့စမ်းလန်းကန်းကြီးအပါအဝင်လောင်းလုံမျိုးအနီးသင်းမောကတ်နိုင်တဲ့နေရာတွေအလုံးမှာကူညီကယ်ဆယ်ရေးအတွက်အစဉ်အသင့်ပြင်ဆင်ထားတယ်လို့လောင်းလုံမျိုးနယ်တိုင်းလွတ်တော်အမတ်ဥပိုလ်ထွေးကပြောပါတယ
်။ပင်လယ်ထဲမှာဖြစ်တော်ဆိုတော့ပင်လယ်ထဲအဲ့အခင်းပြတဲ့နေရာတိပင်လယ်ထဲပိုင်းတော့ကျွန်တော်တို့တောင်းမမယူရပါဘူး information နဲ့ကျွန်တော်တို့တော့မသိပါဘူးလို့ဒါပေမဲ့လောင်းလုံမျိုးနယ်ထဲမှာအဲ့တကယ်လို့ သူတို့လာနိုင်တဲ့ဟိုပိုက်တွေပေါ့နော်ဟိုပင်လယ်စိတ်ကမ်းတွေမှာတော့ကျွန်တော်တို့လူမှုကွန်ရက်ဖွဲ့တွေနဲ့အပူလာအနေနဲ့ကျွန်တော်ဆင်းသက်စောင့်နေတဲ့နေသားမျိုးရှိပါတယ်အဲ့လိုဟုတ်ကျွန်တော်တို့ကတော့ဘလောက်ပဲလာလာဒီမှာဟိုဆေးရုံမှာဆင်းသက်ပြင်ထားတယ်ဒီကတယူပို့ဆောင်မဲ့အပူလာတွေကျွန်တော်ဆင်းပြင်ထားတယ်ကွန်ရက်နေတဲ့လူတွေကျေးဝန်းဖို့လုပ်ထားတယ်
ထာအပြင်ပြက်ကျသက်မလို့ပို့ဆောင်ရေးလေးရင်မှာပါဝင်သူတွေရဲ့ကြံရည်သူမိသားစုတွေကိုစာနာတဲ့အနေနဲ့ရုပ်လောင်းဓာတ်ပုံတွေကိုလူမှုကွန်ရက်အပါဝင်သတင်းဓာတ်ပုံအဖြစ်မဖော်ပြကြဘူးလေကာကွယ်ရေးဦးစီးချုပ်ရုံးကမြစ်တာရက်ခံထားပါတယ်ပြက်ကျခဲ့တဲ့ Y8200F လေးဟာ2016 match လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်ရှိလာတာဖြစ်ပြီးပြန်တန်းချိန်809နာရီအထိအသုံးပြုထားပြီးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒီကနေ့ဇွန်လ10ရက်နေ့ဗိတ်လီတက်စခန်းဌာနချုပ်မှာပြက်ကျလေးရင်မှာပါဝင်ခဲ့တဲ့တက်မရော်အရာရှိစစ်တီနယ်မိသားစုဝင်တွေရဲ့ကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတက်မရော်ကထောက်ပံ့ငွေကူညီခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကလည်းဖြစ်စဉ်မှာပါဝင်သူအလုံးအတွက်ကာကွယ်ရေးဝန်ကြီးဌာနထံငွေကြက်သိမ်းချီပေးအပ်ခဲ့ကြပါလိမ့်ရှင်
မမြင်မြင်ခံပြောပြသွားတာပါရှင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အခုနောက်ဆုံးထုတ်ပြန်ချက်မှာတော့ဒီနေ့ညနေ6နာရီခန့်အထိအမျိုးသားရုပ်အလောင်း2လောင်းအမျိုးသမီးရုပ်အလောင်း21လောင်းကလေးရုပ်အလောင်း8လောင်းစုစုပေါင်းရုပ်အလောင်း31လောင်းကိုရှာဖွေတရှိထားပြီးဖြစ်တယ်လို့ဆိုပါတယ်တက်ဆိုင်ရာလေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့လေယာဉ်ပြတ်ချမှုကိုစစ်ဆေးဖော်ထုတ်သွားမယ်အကြောင်းနဲ့အတူရုပ်အလောင်းတွေကိုကျန်းကျင်သူတွေနဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေစတင်ပြုလုပ်နေပြီလို့ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါတယ်ရှင်အခုတော့ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကိုဆက်ပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအပြောင်းလဲတွေအများကြီးဖြစ်လာခဲ့တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါရတယ်။9ရက်ကြာဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကနေကနေဒါနဲ့မြန်မာအစိုးရကြားဓာတ်ရိုက်ချိတ်ဆက်မှုတွေပိုများလာပြီးမြန်မာနိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေပိုမိုရရှိလာဖို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ပြူတွေကပြောပြပေးမှာပါရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းတိုင်းပြည်မှာတိုးတက်ပြောင်းလဲတဲ့အခြေအနေတွေအများပြားရှိခဲ့ပြီးအထူးသဖြင့်ပညာရေးနဲ့စမ်းမကြီးကဏ္ဍတွေမှာတိုးတက်မှုတွေထင်ထင်ရှားရှားတွေ့ရနိုင်တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအော်တဝါမျိုးကမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ဒီ
နှစ်ကျော်အတွင်းမှာပြောင်းလဲတွေအများကြီးရှိခဲ့ပါတယ်။အချို့ပြောင်းလဲနေတော့မသိရဘူး။အခုပြန်ပြီးတော့ထည့်ကြည့်လိုက်တဲ့အခါကျတော့အပြောင်းလဲကတော်တော်များများရှိခဲ့ပါလားဆိုတာကိုကျွန်တော်တို့ဟောတာသိချင်မှာဒါသာအဲကြောင့်ဒီအခုကျွန်တော်တို့သွားနေတဲ့ဥပဒေနဲ့ပတ်နိုင်မှာတော့ဖက်ဒရယ်ဘူရေစီစီအောင်ပြပါတယ်။ဒီဖက်ဒရယ်ဘူရေစီအောင်ပြဖို့ဆိုတာအားသာမြို့ရေးအရာစေဘွားရေးအရာပြုတဲ့နိုင်ငံရေးအရာအများကြီးလုံတာလားဖြစ်ပါတယ်။သွားရနိုင်တယ်သူကအလောင်းကိုအကောင်းပါတယ်လူမှုရေးအကောင်းပါတယ်ကောင်းပါတယ်ကျွားလေသွားတိုင်းသွားတိုင်းဟိုဒီလိုကျွားပြောတယ်လို့ပဲပြောပေါ့မင်းသားတွေဒီလိုပဲပြောတယ်လို့ပြောတယ်သွားနိုင်ကမှဆိုရင်အချို့တိုးတဲ့မှုတွေဟာဒီမှာမှကိုထင်ရှားပြီးအကြောင်းမှမြန်ဆန်ပါတယ်အခုဖြစ်ဆိုလို့ရှိရင်ကျွားရကျောင်းမှရခန္ဓာမှဆိုလို့ရှိရင်တိုးတဲ့မှုတွေဟာအင်္ဂါမှမြန်ပါတယ်ထိရောက်ပါတယ်ကမ္ဘာနဲ့အပြင်မှာပြောရတဲ့အချိန်ကိုရောက်ပါတယ်အဲ့တော့ဒီလိုပညာရေးဘက်မှာလည်းအကြောင်းနဲ့ဖြစ်ပါတယ်။ကျောင်းသိနေတော့ကတော့ကျောင်းသိသူပဲ။ဒါပေမဲ့တစ်နှစ်ကျော်လောက်ပြန်ကြည့်လိုက်တဲ့အခါကျတော့အရင်တစ်နှစ်ကျော်တုန်းကအခြေအနေကခုအခြေအနေနဲ့ဘလောက်ပွားပွားလဲဆိုတော့အဲ့ဒါကိုသွားလို့အထင်ရှားမြင်ရတယ်
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမနေ့ကတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါဒီတွေ့ဆုံမှုအတွင်းမှာတော့ကနေဒါဝန်ကြီးချုပ်ထရူဒိုကအခုလိုပြောသွားပါတယ
် I look very much forward to talking about the development cooperation the growing economic ties the opportunities for Canada and Myanmar
ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးအရာဆက်ဆံမှုတွေတိုးမြှင့်သွားနိုင်ဖို့အပြင်ပြည်သူတွေအကျိုးရှိစေမယ့်ကိစ္စရပ်တွေမှာနှစ်နိုင်ငံစုအရကြာပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်သွားနိုင်မယ့်အခွင့်အလမ်းတွေဆွေးနွေးသွားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။အုပ်ချုပ်ရေးဒီမိုကရေစီစနစ်လူ့ခွင့်ရေးဆိုင်ရာကိစ္စတွေမှာကနေဒါနိုင်ငံအနေနဲ့မြန်မာစုအကူဘယ်လိုမျိုးပံ့ပိုးကူညီသွားနိုင်မလဲဆိုတာတွေကိုဆွေးနွေးသွားချင်ပါတယ်
။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ8သန်းကျော်ထောက်ပံ့မယ်အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကတွေ့ဆုံမှုအပြီးမှာထုတ်ပြန်ကြေညာခဲ့ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစင်ကနေမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့နှိပညာဆိုင်ရာအထောက်အပံ့တွေပုံမူရရှိလာဖို့မျှော်လင့်ရတယ်လို့နှစ်နိုင်ငံအစိုးရတွေကြားမှာချိတ်ဆက်ဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာစေမယ့်အခွင့်အလမ်းတစ်ရက်လည်းဖြစ်တယ်လို့ဒီဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစင်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါတယ်
ကလေးကမြန်မာဆက်ဆံရေးကတော့အရင်ကတော့ကျွန်တော်တို့ကောင်းပါတယ်တိုးတော်လည်းအကြောင်းကြောင့်တော်စုကဒီဥစ္စာပေါ့နော်လူကိုယ်တိုင်မလာရောက်နေတာပဲရှိပါတယ်ဆိုတဲ့အခါမှာဒီတစ်ခါကတော့လမ်းတစ်တကားတစ်ချက်ဖွင့်နေပြီးတော့ကနေဒါနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာပုံမူပြီးတော့ပေါ့နော်ကျွန်တော်တို့အစိုးရပိုင်းဆိုင်ရာတိုက်ရိုက်ချိတ်ဆက်လုပ်ကံမှုတွေအရှင်တိုးမြင့်ပြီးဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ကအပြုသဘောနဲ့အကောင်းမြင်တိုးတက်ပါတယ်အဓိကကတော့တို့အရင်ကပေါ့နော်ကျွန်တော်တို့ဒီတရားဝင်တို့မစညာတော့ညာလည်းခိုးဘက်ကကျွန်တော်တို့ပါလီမန်အမတ်တွေညီမနိုင်ငံကတည်းကကနေဒါမှာလာရောက်တက်တာတွေလာရောက်လေ့လာတာရှိတယ်ဒီကနေဒါဘက်ကပါလီမန်အမတ်တွေခိုးဘက်ကညီမနိုင်ငံကပါလီမန်မှာသွားရောက်လေ့လာတာရှိတယ်တစ်ချက်ဒီနည်းပညာပိုင်းတွေပေါ့နော်နိုင်ငံရေးနည်းပညာပိုင်းတွေနောက်မနေ့ကဆိုလို့ရှိရင်ဖက်ဒရယ်အစိုးရနဲ့ပတ်သက်တဲ့မှုတွေကိုကျွန်တော်တို့အော်တာဝါမှာတို့ကောက်တော့ချင်းတွေတွေ့ပြီးတော့ဆွေးနွေးဆွေးနွေးကြတာရှိတယ်ပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့နည်းပညာတွေပံ့ပိုးမှုတွေဆိုတော့ကနေဒါနိုင်ငံတွေနဲ့ကတော့သူ့ရဲ့ policy ကိုကတို့ကတက်နိုင်တော့ပေါ့နော်တို့ကနောက်ကိုရနေပြီးတော့အကောင်းဆုံးတို့ကတိုးမြင့်ပြီးတော့လုပ်ဆောင်နိုင်အောင်တို့ကကူညီပံ့ပိုးပေးတဲ့နေရာမျိုးမှာရှိပါတယ
်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အော်တဝါမျိုးကနေထွက်ခွာပြီးတိုရန်တိုမျိုးကိုခီးဆက်မှာပါဒီတိုရန်တိုမျိုးရှိရာအွန်တာရီယိုပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနောက်ပြည်နယ်အစိုးရဝန်ကြီးချုပ်တွင်နဲ့ဒေါ်ဆန်းစုကြည်ဒီကနေ့ညနေပိုင်းမှာတွေ့ဆုံဖို့ရှိတယ်လို့တိုရန်တိုမျိုးတော်ဝင်နဲ့လည်းမနေ့ပြန်မနေ့ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်အဲ့နောက်မှာတော့တိုရန်တိုမြို့ကမြန်မာမိသားစုတွေနဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံအောင်မှာဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နောက်ဆုံးသိထားသမျှကိုမခင်ဖြူထွေးကစူးစီးတင်ပြပေးသွားတာပါ။အခုကချင်ပြည်နယ်တွင်းကစစ်ရေးအခြေအနေရောဘယ်လိုရှိနေသလဲဆိုတာကြည့်ကြရအောင်ပါရှင်။မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတင်းမာလာတဲ့စစ်ရေးအခြေအနေတွေကြောင့်ဖားကန့်နဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာမော်တော်ယာဉ်တွေညဘက်သွာလာခြင်းမပြုဖို့ KIO ကအမိန့်ထုတ်ပြန်ထားပါတယ်။လက်ရှိကချင်ပြည်နယ်တနိုင်းဒေသဘက်မှာနှစ်ဖက်စစ်ရေးတင်းမာနေသလိုဒေသခံစစ်ပြေးဒုက္ခတဲ့အရေးကိစ္စတွေကိုလည်းဖြေရှင်းရခက်နေစေဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးအခြေအနေအရဖားကန့်မြို့နယ်ပတ်ဝန်းကျင်လမ်းတွေမှာဒီလ10ရက်နေ့ကစပြီးမော်တော်ယာဉ်တွေနေနဲ့ည9နာရီကနေမနေ့6နာရီတွင်သွာလာခြင်းမပြုဖို့ကချင်လွတ်လပ်ရေးသမတော် KIA ကနေကန့်သတ်မိန့်ထုတ်ပြန်လိုက်တာပါ။ဒီလိုထုတ်ပြန်ရတာကလည်းဒေသတွင်းစိုက်ပွဲဖြစ်လာမဲ့အခြေအနေအတွင်းခရီးသွားပြည်သူတွေထိခိုက်မှုမရှိအောင်ထုတ်ပြန်တာဖြစ်တယ်လို့ KIA ပြောခွင့်ရသူ့ဗိုလ်မှူးကြီးနော်ပူကပြောပါတယ
်။မြို့နယ်လေးနဲ့စိုက်ပွဲတွေလည်းဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်။အဲဒါကမြန်မာအလုံးဆက်ဆက်နေလို့လေ။
စုံလဆန်းကစပြီးတော့ကချင်းပြည်နယ်တနိုင်းဒေသဘက်မှာမြမသမတော်နဲ့ KIU တို့ကြားတိုက်ပွဲတွေဆက်စိုက်စုစုလို့ဖြစ်ပွားနေတယ်လို့လဲသူ့ဘုံမှုကြီးနော်ဘူကဆက်ပြောပါတယ
်တနိုင်းမြို့နယ်ဘက်မှာကတော့အနောက်တောင်လောက်ကျမှာပေါ့အဲ့ဒီအစွန်ဘက်မှာ KIU ရဲ့တိုက်ရင်းစစ်လေးနေနေဖြစ်ပါတယ်အဲ့ဒီမှာကတော့ဒီဂျွန်းနတ်တုံးရက်ကနေဒီတနိုင်းဒါကစကနေတပ်ပေါင်းစုလို့ပြောရမှာပေါ့သူတို့လူငါ60ကျော်နဲ့ထုတ်ပြစ်တင်တာအခုတုံးလေးရက်လောက်ရှိပြီဆိုတော့ခုကစီရင်ဟန်ကတော့နေတိုင်းနေတိုင်းသူတို့ပေါ့ဒီလိုပြန်ဖြစ်ထားတဲ့ရှိပါလားစီရဲ့အခြေအနေကတော့ဒီမှနေတဲ့အခြေအနေဖြစ်ပါတယ
်ဖားကလုံခင်းဒေရခန်ကိုပရဏန်ကတော့ဒီလိုညဘက်ခီးမသွားရကသမိတ်ထောက်ပြန်တဲ့ပေါ်ဒေရခန်နေဆိုစိတ်ကိုင်းမှုမရှိပြီမဲ့နာရီကိစ္စဆိုအခက်အခဲဖြစ်နိုင်တယ်လို့အမြင်ရှိပါတယ
်ခါတိုင်းကလည်းမနေ့6ည6ပြိတ်နေတယ်လေကျွန်တော်တို့ဘူးမှမသွားကြပါဘူးစိတ်သားရနေပါပဲကျွန်တော်အထင်တော့နာရီကားတွေကဘယ်လိုဖြစ်မလဲအဲ့ဒီအတွက်ပဲစိုးရိမ်မိပါတယ်တခြားတော့ဘာတော့မရှိပါဘူးခင်ဗ
ျစုံလ10ရက်နေ့ကစပြီးတော့မိုးကောင်းကမိုင်းလန်းလဝါကမိုင်းလန်ကမိုင်းဖကလန်ဖိတ်ခါဖကလန်တွေပေါ်ခီးသွားလာမဲ့အချိန်ကို KIA တပ်မှနဲ့လောက်ခံတိုင်းရင်6ကနေကန့်တတ်လိုက်တာဖြစ်ပါတယ်တပ်မှအချိန်ကိုကျော်လွန်ပြီးခီးသွားလို့ဖြစ်ပေါ်လာမဲ့ဘယ်လိုကိစ္စရပ်ကိုမဆိုကချင်းလွတ်လပ်ရေးတပ်မတော်တိုင်းရင်6ကတာဝန်ခံမှာမဟုတ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့တနိုင်းဒေသတွင်းကနန်ပြူနန်ခါရွာအင်္ဂါကားရွာနဲ့ရွှေပြင်းမော်ကစစ်ဘေးရှောင်ရေးကိစ္စတွေဟာလည်းမအေးသေးပါဘူးဒီကနေ့မှလည်းသနိုင်းဒေသနန်ပြူနန်းခမ်းဘက်မှာမြမသမတော်နဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေရခန်ဥမုံတန်ကဆိုပါတယ
်။သနိုင်းမရောက်စင်စင်မယ်ပေါ့။ဟောလာအဲ့ဒီဒီမော်ဘက်သွားတဲ့နန်ပြူနန်းခမ်းဘက်နန်ပြူဘက်သွားတဲ့လမ်းမှာရှိတာပါ။ KIU နဲ့ပမာစစ်တပ်ပေါ့။အဲလောလောဆယ်ဆယ်တော့အကြမ်းလာတယ်လို့က
။ဆိုလား6ရက်နေ့ကအဲ့ဒီဒေရကစစ်ဖေးရှောင်400ကျော်ဟာသနိုင်းမြို့ဘက်ကိုတင်းချောင်းလာပြီးကြံရှိနေသေးတဲ့ထောင်နဲ့ချီတဲ့ရွာသားတွေအနေနဲ့သနိုင်းမြို့ထဲဝင်ဖို့အခက်အခဲဖြစ်နေပါတယ်။တနင်္ဂနွေပေါ်နဲ့ပရင်မော့ဆယ်ခုတွေမှာနေထိုင်လုပ်ကန်စားတောက်နေသူတွေအားလုံးဇွန်လ15ရက်နေ့နောက်ဆုံးသားထွက်ခွာကြဖို့မြမတပ်မတော်ကနေဇွန်လ5ရက်နေ့တုန်းကသတိပေးစာဖြန့်ဝေထားပါတယ်။လက်ရှိအချိန်မှာစစ်ဘေးရှောင်တဲ့မော်သွင်းကနေထွက်ခွာလာတဲ့သူတွေအနေနဲ့ကိုနီးကိုဟာနဲ့ထွက်ခွာနေကြပြီလို့ဗာဒာရေးကောင်းဆောင်ဦးနော်တောင်ကပြောပါတယ်။ ตั๋วจูบัวรอกุ่มไม่จูบูดาใบแม้หลูทุดีจ้ารอตรุกุนีกุขาเนี่ยผิดตรุรอปัญญาจ้าล่ะตุยะเลยตุนีตุขาเนี่ยปัญญาเลยหลูดีจ้ารอจรุดีปุฎะบาราดีนาเยกุนเยอตินเนี่ยจรุขิยันกุนเยอตินดิปูปองมาจรุตั๋วจูเปนี่บาละเนี่ยดีสิเบช่องเนี่ยกูรอรอซะเสะตะไนมิขิยันบาราเยจ้องเนี่ยปุฎะบาราจ้องเนี่ยมาคิดะทาชีตั๋วมาผีๆเยชีตั่วเปลูผิดล่ะมะเลยสู่ราคัมมายะแค่เดลุเลอุ่นอตางะสู่บาเร လက်ရှိသနိုင်းဖကဒေသမှာ KIO ဘက်ကခရီးသွားလာခွေကန္တာသားသလိုမြန်မာသမ္မတတော်ဘက်ကလည်း KIO ခြေပြုတ်တဲ့ဆွေပင်းဆယ်ခုကဒေသခံတွေရွှေလုတ်သားတွေနေရာကိုစွန့်ခွာသွားဖို့အမိတ်ပေးထားတာကြောင့်ဒေသတွင်းတိုက်ပွဲပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
ကချင်ပြည်နယ်အတွင်းစည်ရစ်တင်မာနေတဲ့အတွက် ကျက်သားဆက်ရုံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းလူသမားတချို့ဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကကျက်သားဆက်ရုံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းလူသမားနေရာကျော်ကိုထိုင်းအာဏာပိုင်တွေကမနေ့စွန်လ9ရက်နေ့ကဖမ်းဆီးလိုက်ပါတယ်။MOU နဲ့အလုပ်သမားရှာဖွေရေးကုမ္ပဏီတွေကတဆင့်လာရောက်အလုပ်လုပ်နေကြတာဖြစ်ပေမဲ့အလုပ်လုပ်ခွင့်လ
ဝင်ရောက်စစ်ဆေးရင်းနဲ့ဖမ်းဆီးခံခဲ့ရတာပါသူတို့တွေဟာနိုင်ငံတဘောတူစာချုပ်တွေချုပ်ပြီးတရားဝင်နိုင်ငံကူးလက်မှတ်တွေနဲ့လာကြသူတွေဖြစ်ပေမဲ့သူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်တွေမှာသူတို့အလုပ်လုပ်တဲ့နေရာမတူတာတွေကြောင့်ထိုင်းဥပဒေအရဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်သူတို့ရဘာပြန်နေအမှုစနစ်နဲ့တက်လာတယ်အဲကျွန်တော်တို့ကန်ချနာပူရီကကြက်သားရုံကိုအလုပ်လုပ်ပြန်ပါဒီကဖမ်းတာကတော့ဝပမေမတူလို့ရအလုပ်လုပ်ခွင့်နေရပါနော်အလုပ်လုပ်ခွင့်နေရနဲ့ဝပမေမတူလို့တချို့ကဝပမေလုံးဝအောင်မရှိလို့
ဒီကန်ပေါင်းနဲ့မညီသလိုဖြစ်နေရပါတော့ဒီပွဲသားတွေကဟိုပို့ဒီပို့ပို့ထားတဲ့သဘောပါနောက်တော့နှစ်ရရှိအောင်ပါမှာအခုနောက်ဆုံးသတင်းရနှစ်ရရှိအောင်ပါနောက်ကရုံးဝါနေရေစကန်ချုပ်တွေကနေပြီးတော့သူတို့ကတရားရုံးကိုခေါ်သွားတယ်တချို့လဲထောင်ပို့လိုက်တယ်တရားဝင်လာတဲ့အလုပ်သမားတွေဖြစ်ပေမဲ့ဖမ်းဆီးခံရတဲ့အလုပ်သမားတွေဟာလက်ရှိမှာတော့တရားရင်ဆိုင်နေရသူတွေချုံနောင်ခံရတာတွေရှိတယ်လို့ပ
လို့လဲကိုရဲမင်းကဆိုပါတယ
်ပြောမစင်တော့အခုမရဲ့ MOU တွေကတရားဝင်စနစ်ကနေပြီးတော့အခုဒီလိုမျိုးဖြစ်တယ်ဆိုတော့ဟိုစိုးရင်စရာတော့ကောင်းတာပေါ့နော်ကျွန်တော်တို့တရားဝင် MOU စနစ်ကြီးကဟိုဘလို့မှသုံးဝင်မှုလို့ဖြစ်နေတာပေါ့
ဘန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်ရာရှိဦးအောင်ခင်မင်းကတော့မြန်မာတန်ရုံအနေနဲ့ကတော့အလုသမားတွေကိုပို့ဆောင်ခဲ့တဲ့ကုမ္ပဏီတွေကိုအကြောင်းကြားထားပြီးအခြေအနေတွေကိုစုံစမ်းမေးမြန်းဆောင်ရွက်နေပါတယ်ဆိုပြီးပြောပြပါတယ
်ဆိုတော့တန်ရာအေဂျင်စီတွေကတော့သူသွားတော့ရှင်းနေတယ်ဗျာနော်ကျွန်တော်တို့ပဲအကိုအလုသမားတွေကိုဘာကြီးဟိုဖြစ်နေလဲဆိုပြီးသွားတော့ရှင်းခိုင်းနေကျွန်တော်တို့ကတော့အဲ့မှာသက်ဆိုင်ရာနဲ့အဲ့မှာသူ့အေဂျင်စီကပို့ထားတဲ့လူတွေဆိုတော့လေ
ဟုတ်ကဲ့
ပို့ထားတဲ့လူတွေမှန်တယ်ဆိုရင်ကိုဘယ်လိုပြဿနာရှိနေလဲဘယ်လိုကြောင်းလဲဆိုတော့လေနော်ဖြေရှင်းဖို့နော်ပြောထားပါပဲ
ထိုင်းနိုင်ငံမှာတရားဝင်ကတရားမဝင်မှာအလုလုကန်နေတဲ့မြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိနေပြီးတရားဝင်အထောက်ထားတွေနဲ့အလုလုကန်နေသူတွေကတော့သိန်းကနန်းလောက်ပဲရှိနေတာပါဒီထဲမှာနိုင်ငံသဘောတူစာချုပ် MOU နဲ့တိုက်ရိုက်လာကြတဲ့အလုသမားတွေထိုင်းနိုင်ငံမှာတရားဝင်နေထိုင်လုပ်ကင်နေတဲ့အလုလုခွင့်အထောက်ထားရှိသူတွေလည်းပါဝင်ပါတယ်တချို့ကတော့နေမြေကြော်တာမျိုးတွေမရပေမဲ့နိုင်ငံသဘောတူစာချုပ်နဲ့လာတဲ့သူတွေကတော့နိုင်ငံကူးလက်မှတ်တွေနဲ့လာကြသူတွေဖြစ်ပါတယ်အခုအခါမှာတော့နိုင်ငံသဘောတူစာချုပ်နဲ့အတူနိုင်ငံကူးလက်မှတ်နဲ့လာကြသူတွေဖမ်းဆီးခံရပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင်တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ BOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြမရေးတုံးသက်ချက်နဲ့အတူကြောင်မီးသွေးလောင်စာအသုံးပြုခြင်းဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်အထောက်အကူဖြစ်စေပါသလားဆိုတာ
။နိုင်ငံမှာကြောင်မီးသွေးမတော်မတော်မတို့ကြတယ်။ကြောင်မီးသွေးကထောက်ရတဲ့ unit ကို90ကျားရတဲ့ solution တရားတယ်
မွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းနားဆင်ကြရမှာပါဒီစီစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးခန္ဓာကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ကြက်ဥစားသုံးခြင်းနဲ့ကျမ်းမာရေးအကြောင်းကိုတင်ပြပေးထားပါတယ်အရင်တော့ကကြက်ဥမှာပါတဲ့အစီအကြောင်းကျမ်းမာရေးထိခိုက်မှာကိုစိုးရင်ခဲ့တာနေပြီးတော့အခုတော့ကြက်ဥစားသုံးခြင်းဟာကျမ်းမာရေးအတွက်အထူးကောင်းတယ်လို့ဆိုပါတယ်နောက်ဆုံးလေ့လာတွေ့ရှိချက်တွေအရကြက်ဥရဲ့အစီအကြောင်းနှလုံးရောဂါမဖြစ်စေတဲ့အပြင်ကာကွယ်နိုင်တာနဲ့ကြက်ဥရဲ့ပြည့်ဝတဲ့အာဟာရတွေကြောင့်နလန္ဒလူနာတွေလည်းကိုကံအားအမြန်တက်ပြီးတခြားကိုအင်ကအစိတ်ပိုင်းတွေကိုပါအားကောင်းလာစေတယ်လို့ဆိုပါတယ်ဒီကြောင့်ထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มิ้นซูครับเนี่ยเราမြန်မာနိုင်ငံမှာဒီကြက်ဥอ่ะเนาะကျွန်တော်ငငယ်လေးတည်းอ่ะပေါ့เนาะစားခဲ့ရတာအပြင်ဒီကြက်ဥရဲ့စိတ်နဲ့အရာတော်လဲကျွန်တော်တော်များစိုက်ကြပါတယ်ဆရာဒါပေမဲ့ကြီးလာတဲ့ခါကျတော့ကြက်ဥอ่ะအစီများတယ်နှလုံးရောဂါတွေဖြစ်စေနိုင်တယ်သွေးကြောကျဉ်းတာတွေဖြစ်စေနိုင်တယ်စသဖြင့်ပေါ့လေစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ကြက်ဥနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးတွေ့ရှိထားချက်ကလေးကိုလေရှင်းပြပေးပါလား
ကြက်ဥခါကျတော့ပြည့်ရတဲ့ဇင်းလုံးနဲ့မြန်မာရဲ့အဟာရတံမှုကိုရရှိနိုင်တဲ့စားအစာဖြစ်ပါတယ်။အထူးသဖြင့်တော့ငလန်ထစာလူညာတွေအစားအစာတွေများများအစားတောင့်နေတဲ့ခံမျိုးတွေမှာဆိုရင်ကျေဥကိုစားသုံးတဲ့ဆရာချင်းပမာဏနည်းနည်းနဲ့အဟာရဓာတ်တော်ပြည့်စုံမှုရရှိဖြစ်တယ်။အဲဒီကျေဥရဲ့အနှစ်နဲ့ပတ်သက်လို့ကတော့ဒီတော့ကျေဥအနှစ်မှာဆိုလို့ချင်းအစီတက်ကိုလက်စတရောတွေပါတယ်။နှလုံးသွေးကြောကျဉ်းတာတို့အသေးစီဖုံးတာတွေအဲ့လိုဖြစ်စေတယ်လို့မျိုးမျိုးဒီပေါ်မျိုးသတိစားခဲ့တာပေါ့။ဒါမျိုးလည်းပဲသုံးသူတွေကနာသူတို့သိစိတ်တွေရ။သူတို့လုံးမှာအကြံဉာဏ်ချင်းစီတဲ့5.9 ဂရမ်ပါတယ်။အဲ့ထဲမှာသင်တို့သူတို့ချင်းတဲ့ယောဂကိုဖြစ်စေတဲ့ပြေဝစီက7.5ဂရမ်ပါပါကြောင့်သိရှိရ။ဆက်တဲ့4.2ဂရမ်ကသပြေဝစီနဲ့သမိုင်းစခောက်ကိုပြည့်တဲ့အိုမီဂါ3လို့ခေါ်တဲ့စီတဲ့ဒီပါဝင်နေကြတယ်။ဒါဒီကျုပ်ခမစာသုံးသူရဲ့ပြည်ထဲမှာမကောင်းတဲ့အစီအစဉ်ညစ်တဲ့လာခြင်းရှိဒီကိုသိရှိအောင်များမကနှလုံးသွေးကြောချင်းယောဂါဖြစ်ပေါင်းမှုကောက်ရဲပြည့်တဲ့ဖိုင်းတက်စီလက်ပုတ်ပြီးလို့ခေါ်တဲ့ ACR ကောင်းတဲ့အစီအစဉ်များကြတာကိုနောက်ပိုင်းဒီမှာသိရှိရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ဆုံးတွေ့ရှိချက်ရတော့ကျုပ်ဟာကျမကြီးအတွက်မဆိုးစေတော့ဘဲနဲ့ကောင်းစေတဲ့သဘောတောင်ဖြစ်လာတော့ပါဆရာနော
်ဟုတ်ပါအ
ဲ့ဒီခါကျတော့တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာ
နောက်ပိုင်းတွေ့ရှိချက်တွေကတော့ကျုပ်ဟာဆိုလို့ချင်းမှတ်နေကောင်းစေတယ်လို့အညစ်ညင်းအင်းကိုချီလင်းစေတာကိုကံအစနစ်ကိုတိုးတက်ကောင်းမှုစေတာယူနဲ့သွားတွေကိုခိုင်ခံတံမှန်စေတယ်ချက်သားတွေလည်းတံမှန်စေတယ်နှလုံးယောဂနဲ့လူတင်လုံးချက်ချင်းကိုကောက်ရပြေးနိုင်တယ်အသားကြီးကိုဆိုပြလာပါပြီးတော့ဇင်ကိုတဆန်းစေတယ်ကိုခန္ဓာအလေးကြီးယုံနေအောင်လုပ်နေတဲ့ပြေမှာသုံးဝင်နေကိုယ်ကောင်ဈေးကနေဆိုတဲ့စားသုံးစင်နဲ့မလန်ထကုလားရင်းနဲ့လူငယ်ဆက်စားသုံးစင်နဲ့ဆိုပြီးတော့ပြည့်စုံလာတာ
ဟုတ်ကဲ့ဆရာကုနာကပြောတဲ့အထက်ကတစ်ခုစီအတွက်ဘယ်လိုမျိုးကောင်းကျိုးဖြစ်စေလဲဆိုတာကိုပြောပြပေးပါလား။အုံနောက်ကနေစပြောမလား
။ဆက်ဖက်ရင်ကောင်းစီတာပေါ့နော်။အဲ့ဒီအနှစ်မှာဆိုတော့ကိုလင်းဆိုတဲ့တပ်ပါ။အဲ့ဒီကုလင်းတပ်ကဆိုလို့ရှိရင်အုံနောက်ရဲ့လုံလောက်ဆန္ဒတွေကိုပို့ပြီးကောင်းစီပြီးတော့ဖက်နေကိုလုပ်ထည့်လာစေတယ်လို့သိရှိလာပါ။အဲ့ဒီအစိုးရကြီးရင်လာတဲ့အခါမှာတငယ်ပြင်းနေယောဂဟောက်တိုင်းမှာပေါ့နော်။ဖက်နေဆင်းနေယောဂစပောင်းမှုကကောက်ရပြင်းနေတယ်လို့ဆိုချင်ပါတယ်။ဒါပြီးဒီမှာပေါ်နေတဲ့ဆလီမီယံဓာတ်ကဆိုလို့ရှိရင်စိတ်ဖြည်ပြီးမှုတွေနဲ့ပုံပြင်တော့ကဆက်ပြားမှုတွေလည်းရုံနေပြီ
ဟုတ်ကဲ့အဲ့တော့ဦးနှောင်းနဲ့ပြန်ပြန်ဟု
တ်ကဲ့ပြောပါဆရ
ာဟုတ်ကဲ့ပြောပါဆရာ
မျက်စိမြင်ကြည့်လေးလေးချင်းအနှစ်မှာအန်တီအောက်ဆီဒန့်နှစ်မျိုးပါတယ်စိတ်တမျိုးရောဆိုလို့ရှိရင်ဆက်ပြားလို့ခေါ်တဲ့မျက်စိအတွင်းတွေယောဂါရင်နောက်မကျူလာဒီဂျင်နရေးရှင်းလို့ခေါ်တဲ့ဆလဲဘိုးမှာရှိတဲ့အရာဝတ္ထုတွေကိုရှင်းမြင်နိုင်တဲ့မျက်စိမြင်လာတဲ့ဒီဂျင်နရေးရှင်းကတောက်ခဲ့ပြည့်တယ်လို့ဆိုပါဒါ့အပြင်ကျုပ်မှာဗီတာမင် E နဲ့
ညောင်းမှာအများဆုံးမှာအများအချို့တဲ့ဆင်းရဲတဲ့နေရောဂါလည်းအကောက်ပဲပြီးနိုင်ပါဘူး။ဟုတ်ကဲ့ဆရာ။နောက်ဆရာပြောတာတစ်ခုကဒီအယူချက်သားနဲ့ပတ်သက်လို့ပေါ့နော်။ဒီတက်ဥမှာကက်ဆင်းနဲ့ပတ်သက်ပြီးဒီတက်ကညောင်းသားပါဝင်မှာအဲ့ဒီခုကဆိုလို့ရှိရင်အယူနဲ့သွားတွေကိုခိုင်ခံတာမှာဒီကဖြစ်တာ။နောက်ချက်သားများဥတ္တမကြီးကတော့အစင်းချင်းအမိုင်းတို့အစ်စ်ကိုမျိုးလုံးတက်ဥမှာပါဝင်မှာ
အမိုင်းတို့အစ်စ်ကိုမျိုးလုံးတက်ဥမှာပါဝင်မှာအမိုင်းတို့အစ်စ်ကကျက်သားမှာဖြစ်တဲ့ပြူပြင်းတဲ့ကိုဖြစ်ပေတဲ့ကြောင့်တက်မှာဖြစ်တာဖြစ်ပါ။ဟုတ်ကဲ့။နောက်တစ်ခုကဒီကိုအလေးချိန်ချတာနည်းနည်းပဲပါတယ်။ကစီတက်ကလူဝန်းနေတာ။ကစီတက်ကကျုပ်တလုံးမှာစင်၃-၄ခရံလောက်ပဲပါတယ်။ရန်းနေပါ။ပြည်တဲ့အခါထက်မှာပြောကြားခဲ့တဲ့အတိုင်းပဲမကောင်းတဲ့အစီတက်ကလည်းနည်းငယ်ပဲပါ
ဟ
ုတ်ကဲ့ကိုဝင်ဆောင်မိခင်နေအတွက်ကော
တူကကိုမသားသလို့ရှိရင်အမေအတွက်ဒီမကောက်ရထားတဲ့ရင်သေးအတွက်ပါကျမဖူရပြီးတော့ရင်ရင်ပြေဝနေပါလေဒါကြီးချစ်လက်အင်္ကာမစုံနေနဲ့ရင်သေးတွေလို့ပြောချင်ပါလေကောက်ခဲ့ပြေးနိုင်ဒါပေမဲ့ကိုဝင်ဆောင်မိခင်နေတတိထားမှာတော့သူ့ကိုမတည့်တည့်ပြုတ်သွားတာမျိုးလို့သူ့အစိမ့်တော့တာမျိုးတော့မလုပ်ရဘူးအစ်မလို့ဆိုတော့တစ်ခါတလေသူ့ကမှပတိပြားပိုးရင်ပါဝင်အမျိုးသိတဲ့ဒါကျုပ်ကံတော့မဟုတ်ပါဘူးသိကြည်လာများတင်ထားတဲ့တဲ့ဦးကိုတဲ့ဦးရဲ့အကာလေးမှာအကြောင်းလေးတွေရှိသိသိမျိုးကြရင်တော့အဲ့ဒီအကြောင်းလေးတွေကမသိပုံဝင်သွားနေတဲ့အတွက်ကြောင့်မလို့ဒီခလေးကိုလည်းအမြဲရှိနေတယ်ဒါကြောင့်မလို့ပုံဆောင်မိခင်ကိုစားသုံးမယ်ဆိုလို့ရှိရင်တော့တဲ့ဦးကိုတဲ့အောင်ဆက်ပြီးမှတဲ့အောင်ပြုတ်ပြီးမှစားသုံးတယ
်ဟုတ်ကဲ့နောက်တစ်ခါဒီအသားရည်တို့ဇပင်တို့နဲ့ပတ်သက်လို့ရော
ဥပမာဗီတာမင်နဲ့သတ္တုတွေကိုများစွာပါဝင်တဲ့အတွက်ကြောင့်အသားရည်ကိုစုစည်းလာပါစေပါလေဒါဖြင့်စားဆောင်တဲ့အဲ့ဒါမျိုးဒီတဲ့ပါဝင်တဲ့ကြောင့်မလို့ဒီနေ့အမေမိနေစမှာဖြစ်ပါလေအဲ့တော့အရေးရတာလေအမျိုးသားတွေဆိုလို့ရှိရင်ခေါင်းမှာဒရင်ဖြစ်ပြီးတဲ့အခါကျထိတ်ကြောင်နဲ့အမိခံမျိုးဖြစ်အောင်အတွက်ကာကွယ်ပေးနိုင်တယ်လို့ဒီလိုပြုပြဿနာတွေကသိရှိရတာမျိုးရှိပါ
ဟုတ်ကဲ့ဆရာဒီချက်ဥစားသုံးတာနဲ့ပတ်သက်ပြီးတော့ဘလောက်ပမာဏအထိစတင်ပြီးတော့သတိထားတယ်လဲဆရာ
အဲ့ဒီဒီနေ့ကိုသုံးလုံးထိစားသုံးလို့ရပါတယ်ပြီးပြီးတော့သုံးလုံးထက်ပိုပြီးတော့စားသုံးလို့ရှိရင်တော့အမြင်ရှိတဲ့သူပြောတော့မျိုးတော့မရှိပါဘူး။ဒါမျိုးလို့လည်းဒီစိတ်တွေကြိုးဝင်တာစဉ်းစားဆိုလို့ရှိရင်တော့လည်းသတိထားရပါမယ်။သူတို့ကတော့ရက်တက်တက်ပတ်မှာဆိုလို့ရှိရင်တဲ့ခုနှစ်လုံးတက်တော့ပို့ပြီးတော့မစားဘူး။အမှန်နေတဲ့ဒီစိတ်တွေကြိုးကြိုးဆိုတော့ပြေဆိုခြင်းရောကမရှိတဲ့လူတွေဆိုလို့ရှိရင်တော့သုံးလုံးနဲ့အထက်စားပြီးလို့ရှိရင်ခုနကမျိုးခုခဏအတွက်တမ်းမှတက်ဖိုင်ရှင်မှာလို့ဖြစ်ပါ
။ဟုတ်ကဲ့။ချက်ဦးနဲ့ပတ်သက်ပြီးတော့နောက်တော့သတိပြုဆရာရှိသေးလားဆရာဒီချက်ဦးကိုသိမ်းတာတော့ပါတော
့လေ။အင်းသိမ်းထားတဲ့အခါကျလို့ရှိရင်လေအခန်းလေးပူချိန်မှာကိုရပြီမှာပေါ့နော်အဆီတော့တင်းစီထားရဆိုလို့ရှိရင်ဖြစ်ကြံပြီးတော့ပုံမတွေဝင်ရောက်နိုင်ပါတယ်ဒါကြောင့်မလို့အဆီကတူလောင်းတင်းစီထားခြင်းနဲ့ဆိုတော့ရေခဲတက်တာမှာထည့်ပြီးတော့သင်္ခါနိုင်တော့အကောင်းဆုံးပါအဲတက်တဲ့လူနေတဲ့စိတ်ဥရတော့မစားတော့ဘူးပေါ့အဲအခွန်မှာပေါ့လေကွဲပြီးတဲ့အခါကျတော့ပို့ဝင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲတော့တက်တဲ့လူမလုံးသိရှိနိုင်မှုတွေစိတ်ဥကိုတော့ရေခဲကိုထက်လိုက်တက်တဲ့မလုံးတဲ့စိတ်ဥဆိုလို့ရှိရင်ရေအောက်မြုပ်သွားတယ်ဆရာလုံးလေးတဲ့ဦးသလိုရှင်တော့ဒီဘောပေါ်နေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝိမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသပတင်းနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မူရစေဝါတိုက်ဖြတ်ရေးထိရောက်မှုမရှိသေးပေမဲ့စားသုံးသူကိုထောင်ဒဏ်ချမှတ်တဲ့စနစ်ကိုပြောင်းလဲတော့မှာဖြစ်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
ဝိယစီဝါဖန်စီရမိတဲ့သတင်းကိုမြမမီဒီယာမှာမကြာခဏတွေ့ရပါတယ်။မကြာမီကပဲမွေးရစီနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ဆောင်ထွက်လာပါတယ်။မွေးရစီပြဿနာဖြေရှင်းရမှာအစိုးရအဆက်ဆက်ဟာအပြစ်ပေးတဲ့ဤကိုသာတုံးပြီးဆေးဆွဲသူနဲ့တဲဆောင်သူတွေကိုအရေးယူဖို့ဦးစားပေးခဲ့ပါတယ်။မွေးရစီခိုင်းကြီးတွေကိုအရေးမယူဘဲဆေးဆွဲသူနဲ့ဝိုင်းရေးအတွက်ဘေးဆိုင်သူကိုသာအရေးယူတာမှားနေကြောင်း Drug Policy Advocacy Group ကမွေးစေး policy အုပ်စုက February 10ကအစီရင်ခံစာမှာဖော်ပြပါတယ်။မွေးစေးစားသုံးသူ3ဆင့်လောက်ရှိတယ်လို့ခန့်မှန်းပါတယ်။2012စီရင်အရာမြန်မာအချင်းတောင်တွေမှာအချင်းသား6000ကျော်ရှိတဲ့အနေနဲ့1000လောက်ဟာမွေးစေးနဲ့ပတ်သက်ပြီးထောင်ချခံရသူတွေဖြစ်ပါတယ်။မြစ်ချင်းနားအချင်းတောင်မှာတော့80ရာခိုင်နှုန်းဟာမွေးစေးနဲ့ပတ်သက်သူတွေဖြစ်နေပါတယ်။စေးသမားရဲသားနဲ့
တရားရုံးအကြအမြဲတမ်းလက်ပေးလိုက်ယူလုပ်ကြပါတယ်။ဒါကြောင့်မူရစေစားသုံးသူကိုရာဇဝတ်မှုကျူးလွန်သူအဖြစ်မမြင်တဲ့ဥပဒေမျိုးလိုအပ်နေတယ်လို့မူရစေ policy အုပ်စုကဆိုပါတယ်
။ရှမ်းပြည်နယ်ကဘိန်းဆိုင်ပြိုမှုကိုစမ်းစစ်ထားတဲ့စာမျက်နှာ80ကျော်အစီရင်ခံစာကို UNODC ခေါ်ကုလသမဂ္ဂမူရစေစေဝါနဲ့ရာဇဝတ်မှုရုံးကမတ်လကထုတ်ပြန်ပါတယ်။ဘိန်းထုတ်လုပ်တဲ့နေရာမှာမြန်မာပြည်ဟာကမ္ဘာမှာဒုတိယလိုက်နေပါတယ်။ရှမ်းပြည်နယ်ကကျေးရွာ600နီးပါးကိုလွန်ခဲ့တဲ့နှစ်ကစစ်တမ်းကောက်တဲ့အခါအိမ်အောင်စု10ရာခိုင်နှုန်းဟာဘိန်းဆိုင်ပြိုးနေကြတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုးမှုဟာရှမ်းပြည်နယ်မှာစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဘိန်းဆိုင်ပြိုးသူဥယေကြာဆင်းလာပေမဲ့ဆိုင်ပြိုးတဲ့ဧရိယာကျယ်ဝန်းလာတာတွေ့ရပါတယ်။2015မှာဘိန်းတေအေကစိုက်သူဟာ2016မှာတေအေကွဲအထိတိုးချက်စိုက်ပျိုးလာပါတယ်။ဘိန်းမစိုက်တဲ့မိသားစုရဲ့တစ်နှစ်ဝင်ငွေဟာကျပ်23သိန်းရှိပေမဲ့ဘိန်းစိုက်တဲ့မိသားစုကတော့တစ်နှစ်သိန်း30ဝင်ငွေရရှိပါတယ
်။ဒါပေမဲ့ဘိန်းစိုက်တဲ့အိမ်တော်စုတွေဟာဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာနေထိုင်ကြတာမို့နေထိုင်မှုစည်းပိုပြီးအကုန်ကျများတယ်လို့ဆိုပါတယ်။စပားစိုက်သူနဲ့ဘိန်းစိုက်သူကိုရှင်တဲ့အခါမှာဘိန်းစိုက်သူဟာစံဝင်စားရတဲ့အတွက်သားစီဘိုးကူပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကြီးရွာတွေမှာဘိတ်ဆိုင်ပြိုးကြတာများပါတယ်တွားရလာရခက်ခဲတဲ့ဒေသတွေဖြစ်လို့စားသုံးကုန်အတွက်ဇရိတ်ပူကူပါတယ်ဒေသအခြေအနေလုံခြုံမှုအစိုးရရဲ့ပိတ်ပင်မှုစတာတွေကြောင့်ဘိတ်ဆိုင်ပြိုးရေးကိုဆွတ်လွတ်သူတွေရှိတာပါတယ်လက်နက်ကင်ပရိပက္ခဖြစ်ပေါ်တဲ့ဒေသတွေမှာဘိတ်ဆိုင်ပြိုးကြတာများတဲ့အတွက်နေမြေအေဂျင့်ပြီးအုပ်ချုပ်ရေးလုံခြုံရေးကောင်းရင်ကောင်းတယ်လို့ဘိန်းဆိုင်ပြိုးမှုကြာဆင်းသွားနိုင်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းဟာမြောက်ပိုင်းနဲ့အရှေ့ပိုင်းထက်အများကြီးအခြေအနေကောင်းတယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟာအရှေ့မြောက်ပိုင်းထက်အခြေခံအဆောက်အအုံကောင်းမွန်ပြီးလက္ခဏာအလုတ်ကင်တွေရရှိနိုင်တာကြောင့်စားဝတ်နေရေးပိုပြီးခြောင်နေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာဘဝရည်တည်ဖို့ဘိန်းဆိုင်ကြတာဖြစ်ပေမဲ့တောင်ပိုင်းမှာတော့အမျက်အစွန်းများများလိုချင်လို့ဘိန်းဆိုင်ကြတယ်လို့ဆိုပါတယ်။ဘိန်းမဆိုင်တဲ့အရက်ဟာဘိန်းဆိုင်ပြုတဲ့အရက်ထက်ပိုပြီးတိုးတက်ဖွံ့ဖြိုးတာတွေ့ရတယ်လို့လည်းသုံးသပ်ထားပါတယ်။အခြေခံအဆောက်အအုံနဲ့လုံခြုံမှုရှိတဲ့ဒေသဟာဘိန်းဆိုင်ပြုမှုကိုမှီခိုအားထားတာမျိုးမလုပ်တော့တဲ့အတွက်ဒီလိုအခြေခံကောင်းမွန်အောင်လုပ်ရမယ်လို့ဆိုပါတယ
်။ဒါပေမဲ့ကုလသမဂ္ဂမူရစင်းနဲ့ရာဇဝတ်မှုရုံးဟာမြန်မာအစိုးရရဲ့မွေးရစီတိုက်ဖြတ်ရေးကော်မတီနဲ့လက်တွဲပြီးလုပ်ကိုင်နေတာကြောင့်အစိုးရဩဇာရှိတဲ့ဒေသမှာဘိန်းဆိုင်ပြုံးမှုနေပါသားတွေလို့ပြောတာလည်းဖြစ်နိုင်ကြောင်းမြန်မာရေးရာသုတေသီဘာတီရတနာကမနက9ရက်နေ့ထုတ်အေရှားတိုင်းစ်မှာရေးထားပါတယ်အစိုးရလက်အောက်ခံပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာဘိန်းဆိုင်ပြိုးကြတာများပါတယ်ရှမ်းပြည်မြောက်ပိုင်းကပြည်သူ့စစ်ခေါင်းဆောင်ပါစေကျော်မြင့်ကြီးစိုးတဲ့ဒေသမှာဘင်းကင်းတွေများတဲ့အတွက်ဝိစေတိုက်ပြမှုကိုတအားလွံ့မြောက်ရေးအဖွဲ့ကလုတ်ကင်နေရတယ်လို့ဘာတီလ်ရတနာကရေးထားပါတယ်ဒီနေ့အထူးခြားချက်ကတော့ဝိစေ policy အုပ်စုရဲ့တင်ပြချက်ကိုအစိုးရတက်ကလက်ခံလိုက်တာဖြစ်ပါတယ်ဝိစေသုံးဆွဲသူကိုအရင်လိုထောင်ချမှာမဟုတ်တော့ပဲလူမှုရေးပြစ်ဒဏ်နဲ့အစာထိုးသွားမယ်လို့ဧပြီလ10ရက်နေ့ကကျင်းပတဲ့အစိုးရသစ်တစ်နှစ်တာပြည်ထောင်စုဌာနရဲ့လှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာရဲကျောက်ဇော်ဝင်းကပြောသွားပါတယ်အခုချိန်တုန်းနေတဲ့1993မူရစေဝဥပဒေဟာခင်းနဲ့မစီပြော်တော့လို့ပြင်ဆင်ရမယ်လို့ဆိုပါတယ်ပြင်ဆင်ချက်ဥပဒေနဲ့ဤဥပဒေတွေကိုအမြန်ဆုံးရေးဆွဲမယ်လို့လည်းပြည်ထောင်စုဌာနကပြောဆိုသွားပါတယ်ခင်ဗျာ
ကောင်းကင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြားတာပြည်နှစ်ညပိုင်းမှာဒီချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင
်ဒီမနက်ကရဲ့စီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗန္ဒာယီဝန်ကြီးကပြောဆိုလိုက်ပါတယ်ဒီမနက်ကမှာစီးပွားရေးရာအခြေအနေကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခံစားနေကြရပါပြီလားဆိုတော့ကိုတော့VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာစွန့်နေကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1 232
9995လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ဆက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီးပွားရေးတိုင်းရက်တွေလိုက်စီစဉ်ကကြိုဆိုပါရစေ။
ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂအတွင်းမှချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းဒေသဘက်မှာထိုးစစ်ကြောင်းဒေသခံ400ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနဲ့ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကုလသမဂ္ဂအတွင်းရင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာမေလ9ရက်နေ့ကစစ်တွေမျိုးကိုရောက်ရှိလာပြီးစစ်တွေမျိုးကလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကျောက်တော်နဲ့မြောက်ဦးမြို့တွေမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတွေ့ဆုံပွဲမှာဒေသခံတွေကမတ်လကထုတ်ပြန်ခဲ့တဲ့ကော်မရှင်အဖွဲ့ရဲ့ကြားဖြတ်အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးစီးပွားရေးပညာရေးကျန်းမာရေးနဲ့လူခွင့်ရေးကိစ္စတွေဒေသအတွင်းမှာတိုးတက်လာဖို့အတွက်အကြံပြုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေကပြောပါတယ်အခုရောက်ရှိလာတဲ့ကော်မရှင်အဖွဲ့ဟာတတိယအကြိမ်ရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးစစ်တွေမြောက်ဦးကျောက်တော်တန်တွဲစတဲ့မျိုးတွေကို9ရက်ကြာတွားရောက်มาဖြစ်ပါတယ်။ကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုနိုင်ငံခြားသား3ဦးအပါအဝင်အဖွဲ့ဝင်6ဦးနဲ့လွန်ခဲ့တဲ့နှစ်စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပြီးဩဂတ်လမကုန်မီအပြစ်သက်အစီရင်ခံစာကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြရမှာဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းဒေသဘက်မှာမြမတမတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်အင်ကာကားကျေးရွာနဲ့နံပြူရွာသား400ကျော်ဟာတနိုင်းမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရပြီးကက်သလစ်အသင်းတော်ကနေကူညီဆောက်ရှောက်ထားတယ်လို့အသင်းတော်ဖွဲ့ခေါင်းဆောင်ဦးနော်တောင်ကပြောပါတယ်။တနိုင်းဒေသမှာရှိတဲ့ရွှေဘုရင်မော်ဆယ်ခုတွေမှာနေထိုင်သူတွေနဲ့အလွတ်လွတ်နေကြတဲ့သူတွေမော်တွင်းတွေကနေထွက်ခွာပြေးဖို့တမတော်ကနေဇွန်လ9ရက်နေ့မှာညွန်ကြားချက်စာဖြန့်ဝေခဲ့ပါတယ်။ဒီလ15ရက်နေ့နောက်ဆုံးထားပြီးမဆက်ဘူးဆိုရင် KIA ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့ပူးပေါင်းသူများဖြင့်တတ်မှတ်သွားပြီးနေမည်ရှင်းလင်းသွားမယ်လို့သတိပေးခဲ့တာကြောင့်ထွက်ပြေးသိမ်းရှောင်နေရတာဖြစ်တယ်လို့ဒေသခံဆရာလှရိန်ကပြောပါတယ်။တနိုင်းမြို့ဟာဖားကားမြို့ပြီးရင်ပရင်းနဲ့ရွှေသူ့ဖော်မှုကိုနိုင်ငံဝန်ကပြည်သူတွေလာရောက်ပြီးရင်းနှီးမြုပ်နှံလှုပ်ကန်နေတဲ့နေရာတခုဖြစ်တယ်လို့ KIA ဖွဲ့သွက်လည်းဝင်ငွေရရှိတဲ့နေရာတခုလည်းဖြစ်ပါတယ်။
ရှမ်းပြည်နယ်လွတ်တော်ဒုတိယအကြိမ်စက်တမပုံမှန်ပြည်နယ်လွတ်တော်အစည်းအဝေးမှာကြားဖြတ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမှတ်6ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့အတီးတီးကြမ်းကြိမ်ခဲ့ကြပါတယ်။ကြားဖြတ်ရွေးကောက်ပွဲအနိုင်ရကြားကောင်းပါတီ SNLD အမှတ်4ဦး၊ပြီးခိုင်ဖြိုးပါတီအမှတ်2ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့ကဇွန်လ6ရက်နေ့ကကြမ်းကြိမ်ကြတာပါ။ကျန်းကျင်ရမှာပါဝင်တဲ့မန်းရှူးမြို့ပြည်နယ်လွတ်တော်အမှတ်နှစ်မဲဆန္ဒနယ်ကနန်းကောင်ခန်းကတော့လွတ်တော်အတွင်ပထမဆုံးရောက်တဲ့ရက်ဖြစ်တဲ့အတွက်အတွေ့အကြုံအသေးရာကြောင်းလွတ်တော်အမှတ်အချို့တင်ပြတဲ့အဆိုမိကွန်းအချို့ကပြည်နယ်သူပြည်နယ်သားကောင်းစားရေးအတွက်အထူးကောင်းမွန်ကြောင်းအချို့မိကွန်းလည်းအပိုအလုံးဖြစ်ကြောင်းသုံးသပ်ပါတယ်ရှမ်းပြည်နယ်လွတ်တော်အမှတ်142ဦးရှိတဲ့အနက်အခုကျင်းပတဲ့လွတ်တော်အစည်းအဝေးမှာ132ဦးတက်ရောက်ပါတယ်
ကာယကံရှင်ရဲ့သဘောထားဆန္ဒမှာပါပဲကားပေါ်တင်ခေါ်ဆောင်ခံရသူကန္လာရဝတီတိုင်းမျိုးရမီသတင်းထောက်မဟုတ်မြာဟာကျမ်းမာရေးရှင်တွေတိုးတက်လာပေမဲ့ကြောက်စိတ်တွေတုံလှုပ်ချောင်းချားတဲ့လက္ခဏာတွေဖြစ်ပေါ်နေစေလို့ကန္လာရဝတီတိုင်းသတင်းဌာနတာဝန်ရှိသူတို့ကပြောပါတယ် မေလ26ရက်နေ့လွိုင်ကော်တီမောဆူသွားတဲ့ကားလမ်းမှာအမျိုးသားနှစ်ယောက်ကနေကာယကံရှင်သဘောထားမပါပဲကားပေါ်တင်ဆွဲမောင်းလင်ဆွဲသွားရမှာရေမတော်တဆမှုဖြစ်ပွားခဲ့ပြီးအဆိုပါမျိုးသမီးဟာလွိုင်ကော်စေးရုံမှာ3ရက်ခန့်သတိလစ်နေခဲ့တာပါပြည်မှုကျူးလွန်သူလွိုင်ကော်မျိုးနဲ့ဥစိန်ဝင်းနဲ့ဥကောင်းဆန်တို့နှူးကိုဒီမောဆူမျိုးရဲစခန်းကနေမေလ28ရက်နေ့ကဖမ်းဆီးထားပြီးရာစသက်ကြီးပုံမှန်365မြင်းဆောင်906ဖြစ်၎င်းရင်မစင်မချင်းမောင်းနှင်သူဥစိန်ဝင်းကိုရာစသက်ပုံမှန်ကြီး338မြင်းဆောင်338ဖြစ်၎င်းအမှုဖွဲ့ရေးယူထားတယ်လို့ရဲမှတ်သားတွေကသိရှိရပါတယ
်ငွန်ပြင်းတဲ့အတွင်းရောဘာစိုက်တောင်သူတွေရောဘာပြားစနစ်အစားခွက်ခဲတုံးကိုစမ်းသပ်ပြုလုပ်လာကြပြီးဖြစ်ပါတယ်မွန်ပြည်နယ်မှာရောဘာအများဆုံးထွက်တဲ့ပြည်နယ်ဖြစ်ပေမဲ့ထုတ်လုပ်တဲ့အရေအသွေးနှိမ့်ချမှုအတွက်ဈေးကောင်းမရခြင်းဖြစ်ကြောင်းအခုလောလောဆယ်မှာခွက်ခဲတုံးစနစ်နဲ့စမ်းသပ်လုပ်ကင်လာတာရှိနေပြီဖြစ်ကြောင်းမြန်မာနိုင်ငံရောဘာထုတ်လုပ်သူများအသင်းနည်းပညာအရာရှိဦးစာနီဇော်ကပြောပါတယ်ခွက်ခဲတုံးနဲ့ရောဘာပြားကဈေးနှုန်းကွာခြားမှုတိတ်မရှိသလိုချစ်ပြီးသားအစည်းတွေကိုပြန်ရုပ်ဆရာမလို့ထိတ်ဆရာမလို့တဲ့အတွက်အချိန်ကုန်တက်တာစီတဲ့အတွက်အခုလက်ရှိမွန်ပြည်နယ်မှာလဲစမ်းသပ်လုပ်ကင်လာကြပြီလို့တမရောမြို့နယ်ဘက်ကရောဘာအဝယ်တိုင်တူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်တနိုင်းမြို့နယ်တွင်းမှာရှိတဲ့ရွှေနဲ့ပရင်မော်စေကူမှာနေထိုင်နေတဲ့သူတွေကိုလည်းနေရက်ကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကနေတတိပီးထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့စိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဟာတနိုင်းမြို့ကိုဆွတ်ပြေးရောက်ရှိနေတာပါ။ဇွန်လ6ရက်နေ့မှာတော့တင်းရှောင်လာတဲ့စစ်ပီးရှောင်တွေကိုတနိုင်းမြို့ခရိယံကျောင်းဝင်းတွင်နဲ့ဘုံကြီးကျောင်းဝင်းထဲမှာနေရာချထားပေးခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝယ်ဥမုံထော်ကပြောပါတယ
်။ဒုက္ခစီတွေတော့မနေ့အခေါ်လာပြီးအတင်းတော်ဒီဒီမှာပေါ့အာစီနဲ့ KBC မှာသူတို့ဒီ MS ခံထားရှိတယ်။ဘူးရဲ့လိုလိုဆယ်ဒီမှာ400ကျော်900နီးပါးတော့ရှိမှာပါလူကြီးရ။
နံဖြူကြီးရွာကစစ်ပေးရှောင်မျိုးတမီလူကလည်းသူရသွေကြုံနဲ့ပတ်သက်ပြီးခုလိုပြောပါတယ
်။ကျမတို့စစ်ဆောင်ရလာခဲ့တဲ့အကျိုးကတော့နှစ်တန်နဲ့တအားကြားလို့ကျမတို့မှဘာမတိပြေးခင်ရတာ။ဒီကနေဘေးနားမှာဖြစ်တာတော့ဟုတ်တယ်။ကျမတို့ကကလေးနဲ့ကလောင်းနဲ့အရင်ကျန်နေတဲ့အခါမှာတော့စနေကိလမုံချောင်းဆောင်ကိမှာပစ္စည်းတွေတခုပြီးတခုစစ်ခံရတယ်။
မြမတမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KNU သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုပူမူကြီးနော်ပူကအခုလိုပြောပါတယ်
။ဒီရဲ့တိုင်းစစ်လေးနေနေဖြစ်နေတဲ့ဒီတိုင်းမျိုးနဲ့ပြန်လာချူနီလာတုံးနေတဲ့ကနေတိုက်ပွဲဖြစ်တာ။အဲ့ဒီတိုက်ပွဲရဲ့အခြေအနေကဒီရဲ့တိုင်းစစ်လေးရဲ့ရှေ့ကာကင်ပို့စ်ဖြစ်နေတဲ့ဒီမိုက်ဆပ်ပို့စ်ဆိုတဲ့နေရာမှာတိုင်းတပ်ကထရကနေစက်ကျင်းတုံးခုတော့ကင်းရယ်ပေါင်းစီမတ်တဲ့ပေါင်းစုပေါ့ဒီအားစီအား60တော်တော့နဲ့လာမျိုးဝိုင်းမှအစ်မဖြစ်တဲ့အဲ့တော့ဖြစ်ပါလား
တနိုင်းဒီရမှာမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KNU တို့ကြားဇွန်လ3ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားလာခဲ့ပြီးတော့ရွှေမော်နဲ့ပရင်မော်တင်မှာလုတ်ကင်စားတော့နေသူတွေဟာဇွန်လ15ရက်နေ့မှာနောက်ဆုံးထားပြီးထွက်ခွာကြဖို့မြန်မာသမ္မတကနေသတိပေးစာဖြန့်ဝေထားပါတယ်။လက်ရှိမှာရွှေမော်တင်ထွက်ခွာလာတဲ့လူတွေကိုမြန်မာအာဏာပိုင်တွေကတနိုင်းမြို့ထဲဝင်ခွေပိတ်ပင်ထားတယ်လို့သူတို့တွေသွားရောက်ခွေယူဖို့အတွက်ပါရာရေးကောင်းဆောင်တဲ့နဲ့တနိုင်းဒေတာကုကဲမှုစစ်ဆန္ဒချုပ်ဒါကစားတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်။
ဆက်ပြီးတော့ကြောင်မီသွေးတုံတက်အားပေးဆက်ယုံတွေဟာသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိသလိုလူမှုတွေကိုလည်းအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပညာရှင်တွေကပြောဆိုနေကြပေမဲ့မွန်ပြည်နယ်အစိုးရအဖွဲ့ကတော့ကြောင်မီသွေးကိုလက်မခံလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒီလဇာမိုင်းတို့ကအစိုးရအဖွဲ့ရဲ့တနစ်တာကာလလှုပ်ဆောင်ချက်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီအချိန်လေးကိုတော့မီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်။
ကြောင်မီသွေးတုံးပြူမှုနဲ့မွန်ပြည်နယ်ဒေသခံတွေကကွက်နေကြပေမဲ့ကြောင်မီသွေးဆက်ယုံကိုလက်မခံလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုမရှိဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ။အဲ
နိုင်ငံမှာကြောင်မီသွေးမတော်မတဲ့မတော်တဲ့ကြောင်မီသွေးကကွက်နေတယ်ယူနစ်ကို90ရာဒါနဲ့ဆိုလို့ရှိရင်တရားနဲ့90ကြောင်မီသွေးကိုဖွံ့ဖြိုးတိုးတက်ကျွန်တော်တို့လည်းမတည့်ပါဘူးပြောပါဦးဒါပေမဲ့ကျွန်တော်ပြောတယ်ကြောင်မီသွေးကိုလက်မခံဆိုရင်တော့ဖို့ပြောကြရမှာရှိ
ကျောင်းမီတွဲကိုကလင်းကောဆနစ်နဲ့အသုံးပြုမယ်ဆိုရင်အန္တရာယ်တစ်စုံတည်းရာမရှိဘူးဆိုပြီးမွန်မြင့်နဲ့ဆွေးရဖွဲ့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဦးမင်းထင်အောင်ဟန်ကပြောပါတယ်ကျွန်တော်တို့အကေကလင်းကိုတဲ့အလုပ်တကယ်တတ်မှတ်တယ်ကျွန်တော်တို့အားလုံးဒါလေးလာပြီးရှိတာရဲ့ဖြစ်ပါတယ်ဒီအန္တရာယ်စက်ရုံပါတယ်တကယ်ကလင်းကိုတာဒီပုံစံတရားအလုပ်ဘာမှအန္တရာယ်မရှိဘူးဆိုတာလည เลี้ยเสตท่องแม่สุบากะเลี้ยเสตต้องพิมพ์หมดด้วยก่อนจะเสียจัดตาตะลุเลี้ยเสตลงล่างมูชิดได้ด้วยนางงานยาเย็นนี่มีหนังมูด้วยแล้ววิ่งยาวลำแม่ลุเล่มุมีเนสโซยากะเปียวบาร์เร่มุมีเนมาจังไม่ตัวเนปัตตาปีซาจิงกักกว่านี่เร่นายเยสโซกะอคุลุเปียวบาร์เร่จนรู้ในงานดีตบ้าวุ่นจีเยี่ยมีกาวเนี่ยในงานพิเดดารีมีเพื่อสิ่งที่ไม่อะไรตบ้าเยี่ยมีเนพิพิวเซลังซารีซ้อนอินุยาสิเอาบลูเจียนซาวมาเลยดาวตัวเด่น
แล้วจะรู้เรื่องสั้นจริงหรือไม่ที่MCMอะไรสั้นจริงเนี่ยไหมนักเรียนสั้นจริงหรือไม่มอมีเนี่ยมาจำไม่ตัวกูรู้ทุกเรื่องกับสั้นจริงกับกว่านี้เลยจ้ามาเป็นเลขสิมามอลมีอันเป็นเลขมีเสียงMCAก็รอจำไม่ตัวเนี่ยเรียกเสียงส่วนเองเท่าเราปีรอเลยปั่นในบ้านเลยยิ่งเขียนส่วนยาเล็กๆก็ยิ่งมีเนี่ยมาเรียกเสียงส่วนเองมากกว่าแต่ทางเนี่ยเสียงเท่าเราไหมจำไม่ตัวต้องเรียกเสียงตาอาเป้เสียงที่สับปูตัวอยู่ทั้งกรมนี้เนี่ยพี่ทางสู้
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနာဆင်နိုင်ပါတယ်ရှင်။မနေ့ဖန်တောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။အခုညပဲအစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုမှတ်သင်ကြည့်ထိုက်ကကြေညာပေးပါဦးမရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာတစ္ဆာခံဖို့မျှော်လင့်ခဲ့တယ်လို့နောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားတာဝန်ရှိသူတွေကြားစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ပြောဆိုခဲ့တယ်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလွှတ်တော်မှာထွက်ဆိုပါတယ်သမရနဲ့ FBI ညွှန်ကြားရေးမှူးကော်မတီကိုးချိန်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာပထမဆုံးလူသိရှင်ကြားထွက်ဆိုရလဲဖြစ်ပါတယ်။သမရထရန့်ကယာရုကထုတ်ပြစ်ခဲ့ရတဲ့သူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့နဲ့မိုက်ကယ်ဖလင်းဟာလူကောင်းတစ်ယောက်ဖြစ်တာမို့သူ့ကိုမစုံစမ်းဘဲလွှတ်ထားမယ်လို့မျှော်လင့်တဲ့အကြောင်းသမရကသူ့ကိုအတိအကျပြောဆိုခဲ့တယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကထွက်ဆိုပါတယ်။သမရကဖလင်းအပေါ်စုံစမ်းစစ်ဆေးမှုဆက်မလုပ်ဖို့ညွှန်ကြားခဲ့သလားဆိုတော့လွှတ်တော်ရဲ့မေးမြန်းမှုကိုတော့ဒီလိုဓာတ်ရိုက်အတုံးနှုံးနဲ့မညွှန်ကြားခဲ့ဘူးလို့ထွက်ဆိုသွားပါတယ်။သမရရဲ့ပြောဆိုချက်ကိုသူ့အနေနဲ့ဒီလိုလုတ်ပိုင်ခွင့်လုတ်နိုင်ခွင့်မရှိဘူးဆိုတာကိုပြက်ပြက်သားသားမပြောခဲ့ပဲအဲ့ဒီအချိန်မှာဘာပြောလို့ပြောရမှာမသိအောင်ကိုအံ့ဩမှင်သက်ခဲ့ရလို့စကားလုံးကိုအတော်လေးသတိထားရွေးချယ်ပြောဆိုခဲ့တယ်လို့လည်း FBI ညွှန်ကြားရေးမှူးကပြောကြားပါတယ်။သမရဒါကမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ပြောဖို့သူ့အနေနဲ့မစင်စားခဲ့မိဘူးလို့လည်းဖြေကြားသွားပါတယ်။သမရနဲ့သူရဲ့ဆွေးနွေးမှုအတန်ဖိုင်တွေရှိမယ်လို့မျှော်လင့်ကြောင်းလည်း FBI ညွှန်ကြားမှုဟောင်းကပြောပါတယ်။ဒါအပြင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိခိုးကင်းတယ်လို့လည်း FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ရှေ့မှောက်မှထွက်ဆိုသွားပါတယ်ရှင်။
ကြတာပြင်းညနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုဗီအိုမြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနှာစင်နိုင်ပါတယ်ဗီအိုကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူတင်ပါတယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွန်ညိုပါ
K
This program has come to you from the Voice of America, Washington.